အင်အားဖြင့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရေအပြင်းထန်ဆက်ရွာနေပါတယ်။ကျွန်းတစ်ခုလုံးလျှက်စမီပြတ်တောက်နေပြီးတော့နေရာတော်များများမှာရေကြီးနေတယ်လို့လူတဦးထက်မနည်းသိဆုံးခဲ့ရပါတယ်။ဒီကနေ့မှာတော့မုန်တိုင်းဟာ Dominican Republic ကျွန်းနိုင်ငံကိုဝင်ရောက်ခဲ့ပြီးတော့ပေါ်တိုရီကိုကျွန်းလောက်မခံရပေမဲ့လည်းအဲ့ဒီမှာလည်းမုန်တိုင်းတန်ကိုအပြင်းထန်ခံနေရတာပါ။မာရီယာမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာတော့နှစ်ပေါင်း90နီးပါးအတွင်းအဆိုးအဝါဆုံးတိုက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖြစ်ပါတယ်။နေရာတစ်ခုနဲ့တစ်ခုအကြားအဆက်အသွယ်တွေပြတ်တောက်နေတာကြောင့်ပျက်စီးဆုံးရှုံးမှုအတိုင်းအတာကိုတည်တည်ချာချာသိရဖို့မလွယ်သေးပါဘူး။ရရှိသလောက်အချက်လက်တွေအရကတော့အားတက်စရာမရှိဘူးလို့ပေါ်တိုရီကိုအရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနအကြီးအကဲအက်ဖနာဂေါမက်စ်ကပြောပါတယ်။မုန်တိုင်းသွားရာလမ်းတစ်လျှောက်မှာအရာဝတ္ထုတွေအားလုံးထိခိုက်ပျက်စီးသွားတယ်လို့သူကပြောပါတယ်။ကျွန်းတစ်လျှောက်ရာနဲ့ချီတဲ့လုံခြုံရေးစခန်းတွေဖွင့်ထားပြီးတော့မုန်တိုင်းတန်တဲ့သူ10,000ကျော်ခိုလုံနေကြပါရဲ့ရှင်။